ေးစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာအမျိုးသားတစ်ယောက်ဖမ်းဆီးခံရပြီးနောက်ဆက်တွဲဗာဒရင်းမှမကြရသေးတာကြောင့်မိသားစုဝင်တွေစိတ်ပူနေကြတယ်ဆိုတဲ့အကြောင်းပါဒါကတော့ကမာကျေးရွာမှာနေထိုင်တဲ့ဖမ်းဆီးခံရသူရဲ့ဇနီးဖြစ်သူမတ်စောယူမော်ကဖုံးဆက်ပြောပြလာတာပါပြီးခဲ့တဲ့ဇွန်လ2ရက်နေ့ည6နာရီမှာနေအိမ်မှာရှိနေတဲ့အသက်42နှစ်အရွယ်ဦးအောင်နိုင်စိုးကိုတက်မတော်ကစစ်ဆေးစရာရှိလို့ဆိုပြီးလာရောက်ခေါ်ဆောင်သွားပါတယ်တဲ့တက်ကမအီမျိုးဘက်ကိုခေါ်သွားမယ်လို့ပြောသွားတာကြောင့်ဇနီးဖြစ်သူကိုယ်တိုင်မအီရဲစခန်းကိုသွားတဲ့အချိန်မှာသူတို့စီကိုလည်းမရောက်သေးဘူးလို့ရဲစခန်းကအကြောင်းပြန်ပါတယ်တဲ့ဦးအောင်နိုင်စိုးကိုခေါ်သွားတဲ့အချိန်ကစပြီးအခုအချိန်ထိအဆက်အသွယ်လည်းမရဘယ်ကိုခေါ်သွားမှန်းလည်းမသိတာကြောင့်မိသားစုဝင်တွေစိတ်ပူနေကြတာပါဖမ်းဆီးခေါ်ဆောင်ခံရသူရဲ့စံမာရေးနဲ့ဘယ်နေရာမှာရှိနေတယ်ဆိုတာကိုသိကျင်နေကြပါတယ်ဒါကြောင့်ဦးအောင်နိုင်စိုးကိုဘယ်နေရာမှာရှိနေတယ်ဆိုတာထုတ်ပြန်ပေးဖို့နဲ့အပြစ်မရှိရင်အမြန်ဆုံးပြန်လွတ်ပေးဖို့ RFA ကတစင်ထုတ်လွှင့်ပေးပါဆိုပြီးပြောပြလာပါတယ်ရှင်နောက်ထပ်ပြောပြပေးမှာကတော့အစိုးရကပေးတဲ့ထောက်ပံ့ခြင်းငွေကိုအပြည့်မရပဲဖြတ်တောက်ခံရတယ်ဆိုတဲ့အကြောင်းပါဒါကတော့ရခိုင်ပြည်နယ်မင်းပြမြို့နယ်ဒေသခံတယောက်ကဖုံးဆက်ပြောပြလာတာပါကိုဝင်ဆောင်တွေအသက်2နှစ်အောက်ကလေးငယ်တွေနဲ့အသက်80အထက်တက်ကြီးရွယ်အိုတွေအတွက်အစိုးရကပေးတဲ့ထောက်ပံ့ငွေကတစ်လ1000ကျွဲရပါတယ်ဒါကို3လမှတစ်ကြိမ်ထုတ်ရပါတယ်အရင်ကဒီထောက်ပံ့ငွေတွေကိုကျေးရွာရဲ့သူနာပြုတွေလာပေးတော့က4000ကျွဲအပြည့်ရပါတယ်ဒါပေမဲ့အခုနောက်ပိုင်းကျေးရွာအုပ်ချုပ်ရေးမှုနဲ့ကျေးရွာအုပ်စုစရေးတွေကလာပေးတဲ့အချိန်မှာတော့တဦးကို3000ထက်တာ5000ထက်တာတွေရှိနေပါတယ်။ဘာလို့ဖြတ်တာလဲမေးရင်ခရီးစရိတ်လိုလိုဘာလို့လို့နဲ့တိတိကျကျဖြေကြတာမျိုးမရှိပါဘူး။ဒီလိုကိစ္စတွေကမင်းပြမျိုးပေါ်မှာဖြစ်နေတာတော့မဟုတ်ပဲတောရွာတွေမှာအဖြစ်များနေပါတယ်။ဒါနဲ့ပတ်သက်ပြီးမင်းပြမျိုးပေါ်ကအထွေထွေအုပ်ချုပ်ရေးမှုရုံးကိုတိုင်ကြတော့လဲဘာမှအကြောင်းမထူပါဘူး။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအမြန်ဆုံးသိနိုင်ဖို့ RFA ကတစင်ပြောပြတာပါဆိုပြီးဖုံးဆက်လာပါတယ်ရှင်
။ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
ဒီတစ်ခါပြောပြပေးမှာကတာဝန်ကိုကျေပြွန်အောင်ထမ်းဆောင်ခဲ့ပေမဲ့အလုတ်ဖြုတ်ခံလိုက်ရတဲ့အကြောင်းကိုပြောပြပေးမှာပါ။ဒါကတော့ပခုတ်ကူမြို့နယ်ကျွဲတဲကျွရွာကကိုမင်းစိုးအေးကဖုံးဆက်ပြောပြလာတာပါ။ပခုတ်ကူကိုလန်ပို့ဆောင်ရေးဌာနကရင်မောင်းဝင်တဲ့အယောက်20ကိုပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလကရခိုင်ပြည်နယ်မောင်းတော်မြို့နယ်ငါးခုရပြည်လဲလက်ခံရေးစခန်းမှာရင်မောင်းအဖြစ်တာဝန်ထမ်းဆောင်ဖို့ဆေလွတ်ခဲ့ပါတယ်။တာဝန်ပေးခဲ့ခြင်းကတပတ်ခန့်ပဲလို့ပြောပေမဲ့တာဝန်ချိန်ကိုတစ်လတိုးနှစ်လတိုးနဲ့အကြိမ်ကြိမ်တိုးမြင့်ပြီးတာဝန်ထမ်းဆောင်စေခဲ့ပါတယ်။မောင်နှောမှာနယ်မြေမတည်ငြိမ်တာစားတောက်နေထိုင်ရေးခက်ခဲတာတွေကြောင့်ဘသူမှတာဝန်မထမ်းဆောင်ခြင်းကြပါဘူး။ဒါပေမဲ့ဌာနကဝန်ထမ်းတွေကိုလူစားလဲလှယ်ပေးဖို့အခက်အခဲရှိတာကြောင့်လေးလပြည့်တဲ့အထိတာဝန်ထမ်းဆောင်ပေးဖို့နဲ့လေးလပြည့်ရင်တာဝန်ချိန်ပေးမယ်လို့ရုံးမိတ်စာထုတ်ခဲ့ပေမဲ့6လအထိတာဝန်ချိန်ပေးတာမျိုးမရှိခဲ့ပါဘူး။ဌာနကထုတ်ပြန်ထားသလိုလေးလကျော်လွန်ပြီးတာဝန်ထမ်းဆောင်ခဲ့ပြီးမှမနေနိုင်တော့လို့ပြန်လာခဲ့ခြင်းအလုတ်ဖြုတ်တဲ့အထိအပြစ်ပေးခံခဲ့ရပါတယ်။ဒါကြောင့်လုတ်သက်23နှစ်အတွင်းဘာအခွင့်အရေးမှမရဘဲအလုတ်ဖြုတ်ခံလိုက်ရတဲ့အတွက်အောက်ခြေဝန်ထမ်းတွေရဲ့ဖိနှိပ်ခတ်ဘဝတွေကိုအထက်လူကြီးတွေသိနိုင်အောင် RFA ကတစ်စစ်ပြောပြတာပါဆိုပြီးဆက်သွယ်လာပါတယ်ရှင
်။ RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါဒီတစ်ခါပြောပြပေးမှာကမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေပြန်ဖို့အခက်အခဲဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့မလေးရှားနိုင်ငံမှာနေထိုင်တဲ့တထွန်းဦးဆိုတဲ့အကောင့်ကစာပေးပို့လာတာပါမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးဖြစ်ပွားချိန်ကာလအတွင်းမြန်မာအများစုအလုပ်လုပ်ကိုင်နေတဲ့အုတ်ကျွတ်ဆက်ယုံကဒေဝါလီခံရပါတယ်ဆက်ယုံကရော့ကျင်းငွေပေးမယ်ဆိုပြီးလက်မှတ်ထိုးထားပေမဲ့အခုချိန်ထိလက်ထဲငွေမရောက်ပါဘူးမြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်တန်ယုံကိုဖုံးဆက်တော့လဲတိကျတဲ့အဖြေမရပါဘူးလက်ရှိမြန်မာအလုပ်သမားတွေအလုပ်နေစရာနဲ့ပတ်စံလဲမရှိတော့ဘဲအတော်ဒုက္ခရောက်နေရပါတယ်ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးကူညီပေးနိုင်ဖို့ RFA ကတစင်တင်ပြပါတယ်ဆိုပြီးပြပို့လာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာစီစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ပေးစာပြန်စာစီစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်